Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်အောက်တိုဘာလ29ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနေ့မှာကြားမယ်နိုင်ငံတကာသတင်းတွေထဲမှာဆိုရင်ဆီးရီးယားနေဆက်ကူဘာနီမျိုးကိုထိန်းချုပ်ဖို့အတွက် Islamic စစ်သွေးကြတွေနဲ့ခတ်တီသတင်း6ပတ်ကြာတိုက်ခိုက်မှုတွေအတွင်း800ကျော်တေဆုံးခဲ့ပြီလို့ဆီးရီးယားအရေးတကြွလှုပ်ရှားသူတွေကပြောပါရတယ်။ယူကရိန်းနိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲမှာရွေးကောက်ပွဲရဲ့အဖြစ်ပြင်ပဆန္ဒမဲမှုစစ်တမ်းတွေရဥရောပကိုလိုလားတဲ့မျိုးသားရေးပါတီတွေကအသာစီးရနေတယ်လို့ဒီရပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူကြီးညာပြေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အမေရိကန်ကဂျားဖြတ်ရွေးကောက်ပွဲတွေမှာသတင်းယူပုံယူနည်းတွေကိုလေ့လာဖို့ရရောက်ရှိနေကြတဲ့မြန်မာသတင်းသမားတွေအတွက
်သတင်းတောက်အနေနဲ့ဒီရွေးကောက်ပွဲတွေမှာဘယ်လိုတာဝန်မျိုးရှိကြလဲမဲဆန္ဒရှင်တွေမဲပေးတဲ့ပြည်သူတွေကိုဘယ်လိုဝန်ဆောင်မှုပေးရ
အပြည့်အစုံကိုမကြခင်မှာကြားရဖို့ရှိပါတယ်ရှင်ဒါအပြင်နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပြီးတော့ဒီကဏ္ဍတွေတဲကမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအပေါ်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းစီစဉ်ကြရင်လေသောတာရှင်တွေရဲ့စာတွေကိုပြန်ကြားပေးမဲ့မြန်မာပြည်ကပေးစာများကဏ္ဍနဲ့တခြားပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးကတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်တူရကီနိုင်ငံအနီးစီးရီးယားနယ်စပ်ဖြစ်တဲ့ကိုဘာနီမြို့ကိုထိန်းချုပ်ဖို့အတွက် IS Islamic စစ်သွေးကြွတွေနဲ့ခတ်လူမျိုးစုတက်ခရီးသမားတွေကြားသတင်း6ပတ်ကြာမြေပြင်တက်ခိုက်မှုတွေအတွင်းလူပေါင်း800ကျော်သေဆုံးခဲ့ပြီလို့စီးရီးယားအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်တေဆုံးသူတွေထဲမှာဂျီဟတ်အစွန်းရောက်စစ်သွေးကြွတွေ900နီးပါးပါပြီးတော့ခတ်တိုက်ခိုက်ရေးသမား300ကျော်ရှိတယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်နောက်ထပ်950ဒါမှမဟုတ်ရင်အဲ့ဒီထက်ကျော်တဲ့အရေးတက်ကတော့ပြီးခဲ့တဲ့လအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းတေဆုံးကြရတာပါအများစုဟာအစ္စလာမစ်စစ်သွေးကြွတွေဖြစ်ကြပါတယ်မြေပြင်တိုက်ခိုက်မှုတွေအတွင်းအရသား21ဦးတေဆုံးပြီးတော့ကိုပန်နီမြို့နေလူထုအများစုဟာတူရကီနိုင်ငံမှာဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းနေစီထွက်ပြေးကြရတယ်လို့လူခွင့်ရေးအဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံကနေတူရကီကိုထွက်ပြေးကြတဲ့ဒုက္ခသည်အရေးတွက်ဟာ2000ကျော်ရှိတယ်လို့ဆိုပါတယ်။အမေရိကန်တိုက်လေယာဉ်တွေက IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကို9ချိန်ထပ်မံပြီးတော့တိုက်ခိုက်ခဲ့ပြီးတနင်္ဂနွေနေ့ကကိုဘာနီမြို့ရဲ့အပေါ်ကောင်းကင်ယံမှာမိဂိုလုံးကြီးတွေတက်နေတာကိုတွေ့ရပါတယ်။ဂျီဟတ်အစွန်းရောက်စစ်သွေးကြွတွေဟာစစ်ရုံးထဏ်နေအဖြစ်တူရကီကနေစီးရီးယားကိုဝင်တဲ့နယ်စပ်တစ်ခုကိုတိမ့်ပိုက်ဖို့ကြိုးစားခဲ့ပေမဲ့ခတ်တိုက်ခိုက်ရေးသမားတွေကခုခံတိုက်ထုတ်နိုင်ခဲ့ကြပါတယ်။အဲ့ဒီနေရာဟာတူရကီနိုင်ငံကိုဖြတ်ပြီးတော့တေချာလစ်ကျင်ထားတဲ့ပတ်မာကာတိုက်ခိုက်ရေးသမားတွေ200ကိုကိုပါနီမြို့ကိုပို့ပေးဖို့အတွက်အီရတ်ကခတ်တွေကပြင်ဆင်ထားတဲ့လမ်းကြောင်းလေးဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟင်မလန်ပြည်နယ်ထဲမှာအမေရိကန်နဲ့ဗြိတိန်တပ်တွေရဲ့တိုက်ခိုက်ရေးတာဝန်တွေတရားဝင်အဆုံးသတ်တဲ့အနေနဲ့အာဖဂန်နစ္စတန်ကအကြီးဆုံးစစ်အခြေစိုက်စခန်းကိုအာဖဂန်တပ်တွေကိုလွှဲပြောင်းပေးတဲ့အခဏကိုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။ဘက်ရှန်စစ်အခြေစိုက်စခန်းမှာကျင်းပတဲ့တာဝန်လွှဲပြောင်းပေးတဲ့အခဏမှာစစ်စခန်းမှာလွှင့်တူထားတဲ့ဗြိတိန်အလံကိုချပြီး73နှစ်တာအာဖဂန်စစ်ပွဲမှာဗြိတိရှ်တပ်တွေရဲ့ပါဝင်မှုကိုအဆုံးသတ်ခဲ့တယ်လို့အမေရိကန်တပ်တွေအခြေစိုက်တဲ့မျက်နှာချင်းဆိုင်ကလက်သနက်စစ်စခန်းမှာလည်းအမေရိကန်အလံကိုအောက်ချပြီးအာဖဂန်တပ်ဖွဲ့တွေလက်ကိုအုပ်ချုပ်မှုလွှဲပြောင်းပေးခဲ့ပါတယ်။ဘက်ရှန်စစ်အခြေစိုက်စခန်က2005ခုနှစ်ခေတ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ဗြိတိရှ်တပ်တွေအဓိကအခြေစိုက်စခန်ပါ။ဒီစစ်အခြေစိုက်စခန်းဟာတချိန်မှာပူးပေါင်းတပ်ဖွဲ့ဝင်ပေါင်း 4,000 ထိရှိခဲ့တာပါ။အာဖဂန်နစ္စတန်စစ်ပွဲမှာ2000ခုနှစ်ခရဲကဗြိတိရှ်တပ်တွေပါဝင်ခဲ့ပြီးတပ်ဖွဲ့ဝင်453ဦးကြာဆုံးခဲ့တာပါ။အခုလိုကြာဆုံးသွားသူကိုဗြိတိရှ်ကာကွယ်ဝင်ကြီးမိုက်ကယ်ဖလန်ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်။ဒီနှစ်မကုန်ခင်အမေရိကန်ဗြိတိရှ်အပါအဝင်နိုင်ငံခြားတပ်တွေရုတ်သိမ်းပြီးသွားရင်အာဖဂန်တပ်တွေကိုသင်တန်းပေးအကြံပေးမှုတွေအတွက်အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံခြားတပ်ဖွဲ့ဝင်စုစုပေါင်း 12,000 ပဲကျန်တော့မှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံမှာကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲမှာပြင်ပကအလွတ်တဘောကောက်ခံထားတဲ့မဲဆန္ဒပေးမှုစစ်တမ်းတွေအရသူ့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွန်းအားပေးမှုပေါ်များပြည်သူလူထုကထောက်ခံပြီးတော့ EU ဥရောပသမ္မတကနဲ့နီးနီးကပ်ကပ်ဆက်ဆံလုပ်ရဲဆိုတာကိုပြသနေတယ်လို့သမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။ ယူကရိန်းလွှတ်တော်ရွေးကောက်ပွဲမှာပြင်ပကအလို့သဘောကောက်ခံထားတဲ့မဲဆန္ဒပေးမှုစစ်တမ်းတွေအရဥရောပကိုလူလာတဲ့အမျိုးသားရေးပါတီတွေကအတားအဆီးရနေပြီးတဲ့နောက်တနင်္ဂနွေနေ့နှောင်းပိုင်းမှာသမ္မတကအခုလိုပြောလိုက်တာပါမစ္စတာပိုရိုရှန်ကိုကပြည်သူလူထုကိုလည်းကျေးဇူးတင်ကြောင်းပြောဆိုလိုက်ပါတယ်ပက်ထရိုပိုရိုရှန်ကိုရဲ့အုပ်စုကမဲပေးမှုရဲ့23ရာခိုင်နှုန်းအနိုင်ရထားပြီး27ရာခိုင်နှုန်းအနိုင်ရထားတဲ့သူ့ရဲ့မဟာမိတ်ဝင်းကြီးချုပ်အာဆန်နီယက်ဆန်ဂျွတ်ရဲ့ပြည်သူတပ်ဦးပါတီကရှိကနေဦးဆောင်နေပါတယ်ယူကရိန်းနိုင်ငံရဲ့အနောက်ပိုင်းက self help ကိုအားကိုကိုပါတီကတတိယနေရာလိုက်ပြီးတော့မဲဆန်ဆန္ဒမဲရီရဲ့73ရာခိုင်နှုန်းအနိုင်ရထားပါတယ်အတိုက်ခံအုပ်စုဖြစ်တဲ့ပြုတ်ကျသွားတဲ့သမ္မတ Viktor Yanukovych ရဲ့ပါတီကတော့မထင်မှတ်လောက်အောင်800ရာခိုင်နှုန်းသာအနိုင်ရပြီးတော့စတုထနေရာကလိုက်နေတယ်လို့ဆိုပါတယ်လွတ်တော်ကိုရောက်လာနိုင်ခြေရှိတဲ့တခြားပါတီလေးနှစ်ခုကတော့900ရာခိုင်နှုန်းနဲ့6.6ရာခိုင်နှုန်းအနိုင်ရကြတယ်လို့ပြင်ပမဲစစ်တမ်းတွေကပြသနေပါတယ်တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲဟာပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရုရှားဘက်ရင်းနဲ့သမ္မတ Viktor Yanukovych ပြုတ်ကျသွားခဲ့ပြီးတဲ့နောက်ပထမအဦးဆုံးပြန်လည်ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
တူနီးရှားနိုင်ငံမှာကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးကြတဲ့မဲယုံတွေပိတ်သွားပါပြီ။တူနီးရှားနိုင်ငံမှာ2011ခုနှစ်အာရဗ်ကမ္ဘာတော်လှန်ရေးနဲ့အာဏာရှင်ကိုဖျောက်ချခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးလွှတ်တော်တက်တန်းအကုံမှာအခုလိုကျင်းပနိုင်တာဖြစ်ပါတယ်။တနင်္ဂနွေရွေးကောက်ပွဲဟာလွှတ်တော်မှတ်နေရ218နေရာအတွက်နိုင်ငံရေးပါတီ90လောက်ကကိုယ်စားလှယ်လောင်းတွေပါဝင်ရှင်ပြိုင်ကြတာပါ။ဒီရွေးကောက်ခံအမတ်တွေကလည်းဝန်ကြီးချုပ်အသစ်ကိုရွေးချယ်ကြမှာဖြစ်ပါတယ်။တူနီးရှားနိုင်ငံမှာပါတီကြီးနှစ်ခုကိုမဲထည့်သူများနေပြီးတစ်ခုကတော့2017ရွေးကောက်ပွဲတုန်းကမဲအများပြားရရှိတဲ့အလယ်လက်သဘောထားရှိတဲ့ Ennahda Islamic Party ဖြစ်ပါတယ်။နောက်ပါတီတစ်ခုဖြစ်တဲ့အသက်89နှစ်အရွယ်နိုင်ငံရေးဓမ္မကြီးဆက်ထအဆက်ဘီနီဒါတွန်ကသူ့ရဲ့နီဒါတွန်ပါတီကိုထောက်ခံသူအတော်များမယ်လို့ခန့်မှန်းကြပါတယ်။ဒီပါတီထဲမှာအရင်ဖြုတ်ချခံရတဲ့အာနာရှင်ဘန်အလီလက်ထက်ကအဖွဲ့ဝင်ဟောင်းတချို့ပါဝင်နေတာဖြစ်ပြီး Islamic Party ကိုကြံ့ကြံ့ခံရှင်ပြန်နိုင်တဲ့တခုတည်းသောပါတီလည်းဖြစ်ပါတယ်။ American သမ္မတ Barack Obama ကတော့အခုလိုတူနီးရှားနိုင်ငံရဲ့သမိုင်းတွင်မဲ့အပြောင်းလဲကာလမှာဒီလိုရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်တဲ့အတွက်ဂုဏ်ပြုချီးကျူးလိုက်ပါတယ်။တူနီးရှားရဲ့လောက်ရဟာဒေတာရင်းနဲ့တကဘာလုံးကိုဆက်ပြီးအားကြစီတယ်လို့လည်းပြောပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းအစီအစဉ်ကနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားသဘောထားကွဲလွဲမှုတွေရှိနေတာကြောင့်လှုံ့ဆော်စီယုံရေးလုပ်သူတွေကနောက်တစ်ဆင့်ဆက်လုပ်မယ်လှုပ်ရှားမှုအတွက်ဆန္ဒခံယူပွဲကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ရပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာစတင်ကျင်းပဖို့အစီအစဉ်မတိုင်ခင်နိုင်ပိုင်းလိုမှဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဒီဆန္ဒခံယူပွဲကထိရောက်လေးနက်မှုရှိပါမလားဆိုတဲ့အချက်နဲ့မဲပေးမှုမလုပ်ခင်မှာဆန္ဒပြမှုမှာပါဝင်သူတွေကိုတည်တည်ချာချာညှိနှိုင်းဆွေးနွေးမှုမရှိခဲ့တဲ့အချက်တွေပေါ်မှာသဘောကွဲရခဲ့ကြတာဖြစ်တယ်လို့စီယုံလှုပ်ရှားသူတွေကပြောပါတယ်။ဟောင်ကောင်ရဲ့2019ခုနှစ်ရွေးကောက်ပွဲမှာကိုစလေလောင်းတွေကိုတရုတ်အစိုးရကနေရွေးချယ်ပေးမယ်ဆိုတဲ့ကိစ္စအပေါ်ဆန္ဒပြသူတွေနဲ့ဟောင်ကောင်အစိုးရကြားဆွေးနွေးခဲ့ကြပေမဲ့လက်ရောမှုမရတဲ့အတွက်အခုလိုဆန္ဒခံယူပွဲလုပ်ဖို့အတွက်ကြေညာခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးပြီးဟောင်ကောင်အစိုးရကဒီမိုကရေစီရေးပြွင့်ပြောင်းလဲမှုကိစ္စတွေကိုပုံမှန်ဆက်လက်ညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကလူစီကားရလမ်းမကြီးတွေကိုပိတ်ဆို့ထားရကနေဖိရှားပေးရမယ်ဆိုတဲ့ချွင်းချက်နဲ့ကန့်သတ်ထားပါတယ်။ဒီချက်ကိုဆန္ဒပြခေါင်းဆောင်တွေကလက်မခံခဲ့ပါဘူး။တချို့ကတော့ဆန္ဒခံယူပွဲဟာအရေးပါတယ်တလားနီးပါးရှိနေပြီဖြစ်တဲ့ဆန္ဒပြပွဲမှာပါဝင်သူတွေအားလုံးရဲ့အတိအမှတ်ပြုမှုလိုအပ်တယ်လို့ပြောဆိုနေကြပါတယ်အခုချိန်အထိတော့ဆန္ဒခံယူပွဲအချိန်ပြန်ပြီးတော့တတ်မှတ်မှာလားဆိုတာမသိရသေးပါဘူးခင်ဗျာ
အီဘိုလာရောဂါကပ်ဘေးတင်နေတဲ့အနောက်အာဖရိကကနေပြန်လာတဲ့ကျန်းမာရေးလုပ်သားတွေကိုမဖြစ်မနေတီးတန့်ခွဲထားရမယ်ဆိုတာဟာအဲ့ဒီဒေသတွေအတွက်သွားကူညီလုပ်ကင်ပေးသူတွေကိုစိတ်ပြေအောင်လုပ်တယ်လို့ဖြစ်နေတယ်သူအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းကျန်းမာရေးအရာရှိကြီးကသတိပေးပြောဆိုလိုက်ပါတယ်အမေရိကန်ပြည်သူတွေအတွက်အကောင်းဆုံးကာကွယ်နည်းဟာအာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုရပ်အောင်လုပ်ဖို့ဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါဆိုင်ရာအကြီးအကဲအန်တိုနီဖော်စီကပြောပါတယ်ဒါကြောင့်ဒီဒေသတွေမှာသွားရောက်ကူညီနေတဲ့လုတ်သားတွေကိုမတော်ချင်အောင်လုတ်တာတဲ့သွားမဲ့သူတွေကိုကူညီပံ့ပိုးရမှာဖြစ်တယ်လို့ဆိုပါတယ်။အနောက်အာဖရိကမှာအီဘိုလာဝေဒနာရှင်တွေနဲ့ထိတွေ့ပြီးပြန်လာသူဘယ်သူမှဆိုသုံးပတ်ကြာတီးတန့်ခွဲထားမယ်လို့နယူးယောက်၊နယူးဂျာစီနဲ့အယ်လီနွိုင်းပြည်နယ်တွေကကြေညာချက်ထွက်ပေါ်လာပြီးအခုလိုတုံ့ပြန်လိုက်တာပါ။နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှုကတော့လူထုကျန်းမာရေးကာကွယ်တဲ့အနေနဲ့တီးတန့်ခွဲထားတာ အစီအစဉ်ကိုဆောင်ရွက်တာဖြစ်တယ်လို့ဆိုပါရတယ်။တချိန်ထဲမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါဟာအနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာကာယောဂါကိုကမ္ဘာကဘယ်လိုတုံ့ပြန်နေလဲဆိုတာသိအောင်ဂီနီနိုင်ငံရဲ့မြို့တော်ကော့ကနေကိုတွားရောက်နေပါတယ်
။ဥရောပယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံ78နိုင်ငံအုပ်စုမှရှိတဲ့ဘဏ်အများစုအနေနဲ့ငွေကြေးအခက်အခဲပြဿနာကိုကျော်လွှားနိုင်လိမ့်မယ်လို့ဥရောပဘဟုဘဏ်ကပြောဆိုလိုက်ပါတယ်။ဒီလိုတုံးတက်ခဲ့တဲ့အတွက်ဥရောပရဲ့ငွေကြေးချေငှားနိုင်မှုကိုမြင့်တက်သွားစေနိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကအကြီးစားဘဏ်ပေါင်း130ကိုဘဏ်တော်ငွေကြေးဆိုင်ရာခန့်နိုင်ရှိမှုစမ်းသပ်ရမှာဘဏ်25ခုကအောင်မြင်မှုမရှိဘဲနဲ့အဲ့ဒီအခြေအနေကိုကာမိစေဖို့အတွက်စီးပွားရေးကျဆင်းချိန်မှာအရှုံးကိုကာနိုင်အောင်ဒေါ်လာတန်ပေါင်း3200လိုအပ်ခဲ့တယ်လို့ဘဏ်ကတနင်္ဂနွေနေ့မှာပြောဆိုပါတယ်။အခုအဲ့ဒီလိုအပ်ချက်အများစုကိုဖြည့်ဆည်းပေးခဲ့ပြီဖြစ်တယ်လို့လည်းဥရောပဘဟုဘဏ်ကပြောပါတယ်။အခုနောက်ဆုံးဘဏ်တော်ငွေကြေးဆိုင်ရာခန့်နိုင်မှုရှိမရှိစမ်းသပ်ရမှာတော့အဓိကဘဏ်ကြီးတွေအလုံးအခြေအနေကောင်းမွန်တယ်လို့ပြောပါတယ်ခင်ဗျာ
။ဟာဝိုင်မှာမီးတောင်ပောက်ကွဲမှုဖြစ်ပွားမဲ့လက္ခဏာဖြစ်တဲ့ချော်ယီဘူးစီးထွက်လာတာမို့ပူနာဒေသခံတွေအတွက်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဟာဝိုင်က Big Island ကျွန်းကြီးမှာရှိတဲ့မီးတောင်ကနေစနေနေ့မနေ့ကစပြီးချော်ယီဘူးတွေစီးထွက်လာတာကိုက်250လောက်ရှိနေပြီလို့အာဏာပိုင်တွေကတနင်္လာနေ့ကပြောကြားလိုက်ပြီးမြို့တွေကလမ်းမကြီးနဲ့မောင်ဝဲလောက်အကွာမှာရောက်နေပြီလို့လည်းဆိုပါတယ
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးအလှည့်ပေးပါရစေ။မကြခင်ကျင်းပတော့မယ့်အမေရိကန်ပြည်ထောင်စုရဲ့ကြားဖြတ်ရွေးကောက်ပွဲမှာသတင်းယူပုံယူနည်းတွေကိုလေ့လာဖို့မြန်မာသတင်းတောက်15ဦးဟာပထမဦးဆုံးအချိန်ဝါရှင်တန် DC မြို့တော်ကိုရောက်ရှိနေကြပါပြီ။မြန်မာနိုင်ငံမှာ2015ခုနှစ်ကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမှာသတင်းယူကြမယ်။မြန်မာသတင်းသမားတွေကိုအခုအမေရိကန်ရွေးကောက်ပွဲရဲ့လှုပ်ရှားမှုအတွေ့အကြုံရစေဖို့အတွက် ICFJ လို့ခေါ်တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ကပထမဦးဆုံးအကြိမ်စီစဉ်ပေးခဲ့တာလည်းဖြစ်ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အမေရိကန်ရွေးကောက်ပွဲကိုလေ့လာဖို့ ICFJ ကမြန်မာသတင်းတောက်15ဦးကိုရွေးချယ်ခေါ်ယူခဲ့တာဖြစ်ပြီးဒီသတင်းတောက်တွေဟာမနေ့တနင်္ဂနွေနေ့ကဝါရှင်တန် DC မြို့တော်ကိုရောက်လာခဲ့ကြတာပါ။လေ့လာရေးအစီအစဉ်နဲ့ပတ်သက်လို့ ICFJ ရဲ့တင်ဒန်းမှုဒေါက်ခင်မီဇော့က VOE ကိုအခုလိုပြောပါတယ်
။သတင်းတောက်အနေနဲ့ဒီရွေးကောက်ပွဲတွေမှာဘယ်လိုတာဝန်မျိုးရှိတယ်လဲ။မဲဆန္ဒရှင်တွေမဲပေးတဲ့ပြည်သူတွေကိုဘယ်လိုဝန်ဆောင်မှုပေးရမလဲ။ဒါတွေကိုကျမတို့ကသူတို့ကိုပြသပေးမှာပါ။နောက်ပြီးတော့သူတို့အနေနဲ့ကလည်းအမေရိကန်နိုင်ငံမှာကြားပြတ်ရွေးကောက်ပွဲကိုကိုယ်တိုင်ဘယ်လိုတင်းယူတယ်လဲဆိုတာလိုက်ပြီးလေ့လာလို့ရတယ်။ဒီတင်းနန်းကလူစီယန်းနာနဲ့မြောက်ကယ်ရိုလိုင်းနာဒီပြည်နယ်နှစ်ခုမှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအတွက်ကိုအကုန်လုံးခရီးထွက်ကြမယ်။အဲ့ဒီမှာသူတို့ကိုယ်တိုင်ဟလာလေ့လာလို့ရမယ်တင်းဌာနကြီးတွေကနေပြီးတော့ပေါ့နော်တင်းစာတွေရုပ်မြင်သံကြားတွေရေဒီယိုတွေကနေပြီးတော့ဘယ်လိုတင်းယူတယ်လဲဘယ်လိုတင်းတင်ပြတယ်လဲတင်းကိုတင်ပြတဲ့အခါမှာဘယ်လိုအချက်တွေကိုသတိထားရမလဲအဲဒါတွေကအစသူတို့အကုန်လုံးအဲ့ဒီမှာကိုယ်တိုင်ကိုယ်ကျလေ့လာတင်ယူရမှာဖြစ်ပါတယ်
မြန်မာသတင်းတောက်15ဦးထဲမှာဒေတာအသီးသီးကတိုင်းရင်းသားအမျိုးသမီးအမျိုးသားသတင်းတောက်တွေပါဝင်ပြီးနောက်ထပ်လည်းဒီလိုလေ့လာရေးအစီအစဉ်တွေဆက်လုပ်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုအမေရိကန်ပြည်ထောင်စုကရွေးကောက်ပွဲလေ့လာရေးခီးစဉ်မျိုးဟာမြန်မာသတင်းတောက်တွေအတွက်အကျိုးရှိစေတယ်လို့ကိုရိုင်းပါဝင်သူတဦးဖြစ်သူသတင်းဝေဖန်ရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်။ဗမာပြည်ကဟိုလွတ်လပ်တဲ့ရွေးကောက်ပွဲဆိုတဲ့ဟာကဟိုမရှိခဲ့ဘူး2010တုန်းကဆိုရင်လည်းသူ့ဘာသာသူကျင်းပခဲ့တာပဲပြီးတော့2012ကြာဖြတ်ရွေးကောက်ပွဲတစ်ခုပဲရှိတယ်။အဲပြီးတော့မှ2015ရွေးကောက်ပွဲဆိုရင်တိုင်းပြည်ထဲကလူတွေအကုန်လုံးကလည်းဒါမျိုးစမျှော်လင့်နေကြတယ်ဒါအရေးကြီးတဲ့ရွေးကောက်ပွဲပေါ့နော်တကမ္ဘာလုံးကလည်းဒါကြီးကိုစောင့်ကြည့်နေတယ်ဆိုတော့အဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေသတင်းတွေမှန်မှန်ကန်ကန်ရေးနိုင်ဖို့အတွက်ဒီလူတွေကိုမှန်မှန်ကန်ကန်တင်ပြနိုင်ဖို့အတွက်ဒီလိုလေ့လာရေးခီးစဉ်တွေကလိုအပ်တယ်လို့ထင်တယ်လေ
လေ့လာရေးအစီအစဉ်မှာနောက်ထပ်ပါဝင်သူတဦးဖြစ်တဲ့ ARD သတင်းတောက်မမျက်စုမွန်ကလည်းအမေရိကန်ရွေးကောက်ပွဲမှာကိုယ်တိုင်လေ့လာခွင့်ရတဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံရဲ့2015ရွေးကောက်ပွဲသတင်းယူရမှာအထောက်အကူဖြစ်စေမယ်လို့မြင်ကြောင်းပြောပါတယ်
ကျွန်တော်ဒီက2010ရွေးကောက်ပွဲတော့ဆိုလို့ကျွန်တော်ရခိုင်ပြည်နယ်မှာပွားပြီးတော့မှရွေးကောက်ပွဲတည်ကာပါလုပ်ခဲ့တယ်ပေါ့နော်ကာပါလုပ်ခဲ့တဲ့အခါမှာကျွန်တော်အတိုင်းအတာတစ်ခုထိလုံနိုင်တဲ့ဒီနောက်ပြောင်းနေတဲ့လုံနိုင်တဲ့အတိုင်းအတာတစ်ခုထိလုံနဲ့မရခဲ့တာရှိခဲ့တယ်ဟိုအမှန်ဖြင့်ဒီမဲရုံပေါင်းခြင်းတွေမှာတည်ယူလာတယ်ကစား ဟိုဂျာမနစ်တယောက်အနေနဲ့လုံနိုင်တဲ့အတိုင်းအတာတစ်ခုအထိအဲရေးပြခွင့်မရခဲ့တာမျိုးတွေရှိခဲ့တယ်လေဆိုတော့အခုလာမယ့်2015မှာဆိုလို့ရှိရင်တော့2010ကတည်းကနည်းနည်းတော့ပို့ပြီးတော့မှအာရေးလို့ရလာနိုင်မယ်လို့လည်းမျှော်လင့်နေဒီဘက်ကနေပြီးတော့ရလာတဲ့ခါရင်းနဲ့ကျွန်တော်တို့ဘယ်လောက်ထိဒီတင်နေတာနေပြီးတော့ရသွားရရင်လည်းကျွန်တော်တို့ဟိုတော်တော်များများအသုံးချလို့ရနိုင်မယ်လို့ယုံကြည်ရမှာ
မြန်မာသတင်းတောက်တွေရဲ့အမေရိကန်ရွေးကောက်ပွဲလေးလာရေးကာလဟာအောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ10ရက်နေ့အထိနှစ်ပတ်ကြာမြင့်မှာဖြစ်ပါတယ်။ဒါအပြင်ဒီလေးလာရေးခီးစဉ်နောက်ပိုင်းရွေးကောက်ပွဲသတင်းယူနီးနဲ့ပတ်သက်တဲ့မုံမှန်သင်တန်းတွေလည်းမြန်မာပြည်မှာဆက်ပြီးပေးမှာဖြစ်တယ်လို့ဒေါခင်မီဇော်ကပြောပါတယ်။မြန်မာသတင်းတောက်တွေရဲ့လေးလာရေးခီးစဉ်ကိုရန်ကုန်အမေရိကန်တန်ယုံကလည်းပူးပေါင်းပါဝင်ကူညီခဲ့ပါတယ်ရှင်။
တော်ရရှိများရှင်လက်ရှိမြန်မာနိုင်ငံအကူးပြောင်းကာလမှာတရားဥပဒေစိုးမိုးရေးအရေးကြီးတယ်ဆိုတာကိုအစိုးရကရောအတိုက်ခံတွေကရောညှိညွန်းပြောဆိုကြပါဗျ။အဲ့ဒီတော့လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုတာတကယ်ပဲအသက်ဝင်နေပြီလား။တော်ရရှင်တွေကရောဘယ်လိုယူဆကြပါသလဲ။အခုလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေ VOA ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးနဲ့ fax number 1-232-382-999တို့ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်လို့စာနဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ခြင်းနဲ့ဆိုရင်လဲ VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တော်ရရှင်တွေအနေနဲ့မနက်ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါရစေ။အရင်ဆုံးနားဆင်ကြရမှာကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ပါရှင်။ဒီစီစဉ်မှာသမ္မတအိုဘားမားအစိုးရဟာအာရှနဲ့ပစိဖိတ်ဒေသတဝန်ဆက်ဆံရေးပြန်လည်ကောင်းမွန်အောင်ကြိုးပမ်းတဲ့မူဝါဒအရအာဆီယံနိုင်ငံတွေနဲ့ထက်ထဲဝင်ဝင်ဆက်ဆံနေတယ်လို့အမေရိကန်နိုင်ငံတကာဆက်ဆံရေးကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံသင်းနဲ့ဆက်ဆံရမှာလက်ရှိအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံနဲ့ဆက်ဆံရေးကအရေးကြီးကြောင်းသိတာထင်ရှားတဲ့ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့ပြီးတော့ပိတ်ဆို့မှုတချို့ကိုတပြိုင်တည်းကန့်သက်ထားတာဟာမြန်မာနိုင်ငံအတွင်းကူးပြောင်းမှုရဲ့ဟန်ချက်ကိုမျှတအောင်ထိမ့်ပေးတာဖြစ်တဲ့အကြောင်းဒါဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုထိအပ်စေတာဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာရှိတဲ့ It Was Center ရဲ့ Director Stu Limrey ကပြောပါတယ်။ရန်ကုန်မြို့ကိုရောက်ရှိနေတဲ့ Dr. Stu Limrey ကို Dr. Sowin ကတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဘင်္ဂလားဝါရှိအခုတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ထူးကျေးဇူးတင်ပါတယ်
။ကျွန်တော်ကလည်းဒီကိုလာပြီးတော့ပြောဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။
ထမဆုံးအနေနဲ့မြမပြီကိုလာခဲ့တဲ့ခရီးစဉ်ရဲ့ရည်ရွယ်ချက်ကိုသိပြရစီတာရှင
် Well this is my third trip to Myanmar. I first came in 1994.
ဒီခရီးစဉ်ကတတိယအကြိမ်မြောက်ခရီးစဉ်ဖြစ်ပါတယ်။1994ခုနှစ်ကတခါ2012ခုနှစ်နွေရာသီတုန်းကတခါလာခဲ့ဘူးပါတယ်။ဒီတစ်ခေါက်ကတော့အမေရိကန်တန်ယုံရဲ့ဖိတ်ကြားချက်နဲ့ပညာရှင်ပူးပေါင်းဖလှယ်ရေးအစီအစဉ်အရလာခဲ့တာပါ။ရည်ရွယ်ချက်ကတော့မြမလူပေါင်းတိုင်ဝမ်ကကျောင်းသားလူငယ်တွေ၊ဆရာဆရာမတွေ၊အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေအတွေးခေါ်ပညာရှင်တွေနဲ့အစိုးရအရာရှိတွေကိုတွေ့ဆုံပြီးတော့အမေရိကန်နဲ့အရှေ့တောင်အာရှရဲ့ထိတွေ့ဆက်ဆံရေးအရေးကြီးတဲ့အကြောင်းကိုရှင်းလင်းပြောဆိုဖို့ဖြစ်ပါတယ်။အထူးသဖြင့်ကတော့ပြောင်းလဲနေတဲ့အရှေ့တောင်အာရှမှာမြန်မာနိုင်ငံရဲ့အခမ်းကဏ္ဍအရေးပါတဲ့အကြောင်းပြောပြခြင်းလို့ဖြစ်ပါတယ
်။ Myanmar's role is so important within the context of changing Asia and changing Southeast Asia. So that's basically the mission.
ဂူလလောစေမြန်မာနိုင်ငံဟာအာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားရတယ်ဆိုတော့ဒီဒေတာတွင်မှာမြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းကဏ္ဍကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
် Well first of all I think I start from the premise that given the dramatic changes in Myanmar Burma over the last 2-3 years
လူငယ်တဲ့နှစ်နှစ်သုံးနှစ်အတွင်းမှာမြန်မာနိုင်ငံဟာအပြောင်းလဲကြီးပြောင်းလဲလာခဲ့တာကိုတွေ့ရပါတယ်အခုဆိုရင်အာဆီယံကိုအင်ရှင်အဖြစ်တာဝန်ယူနေရပါပြီတိတဲ့အတိုင်းပါပဲအရင်တုန်းကဆိုမြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူမဲ့အရေးဖြစ်မှဖြစ်ပါမလားဆိုပြီးတော့မေးခွန်းတွေထုတ်ခဲ့ကြတာပါအခုတော့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူနေတာကိုတခြားနိုင်ငံတွေကပါအတိအမှန်ပြုလာတာကိုတွေ့ရပါတယ်ထူးခြားတဲ့အချက်ကတော့ဒီနှစ်အတွက်အမေရိကန်နဲ့အာဆီယံအကြားဆက်ဆံရေးမှာမြန်မာနိုင်ငံကပူးပေါင်းညှိနှိုင်းရေးမှုအဖြစ်တာဝန်ယူထားတာပဲဖြစ်ပါတယ် စက်တင်ဘာလ28ရက်နေ့ကအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့မြန်မာနိုင်ငံသားဝန်ကြီးဦးနာမောင်လင်းတို့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံမှာလက်ရှိအကောင့်ထဲပေါ်နေတဲ့ပြည်ပြင်ပြောင်းလဲရေးကိုထင်ဟပ်စေတဲ့လက္ခဏာတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဆီယံ10နိုင်ငံမှာလက်တွေ့ကျကျအပြည့်အဝပါဝင်လာတဲ့နိုင်ငံအဖြစ်ယက်တည်နိုင်တာကိုလည်းတွေ့ရပါတယ
်။
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုထိတွေ့ဆက်ဆံနေတဲ့အချိန်ထဲမှာပဲပိတ်ဆို့မှုတချို့နဲ့ကန့်သတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်ယက်တည်တဲ့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဟာအပြုသဘောဆောင်တယ်လို့ယူဆလို့ရပါမလားရှင့်။
I think US foreign policy towards Burma reflects Burma.
American ရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့နိုင်ငံသားရဲ့မူဝါဒဟာမြန်မာပြည်ရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့ထင်ဟပ်တာဖြစ်ပါလေ။ American ရဲ့နိုင်ငံသားရဲ့မူဝါဒဟာအသွင်ကူးပြောင်းနေတယ်လို့မြန်မာပြည်ရဲ့နိုင်ငံသားရဲ့မူဝါဒဟာလည်းအသွင်ကူးပြောင်းရေးကာလမှာရှိနေဆဲဖြစ်တာကြောင့်ဟန်ချက်ညီတယ်လို့ပြောနိုင်ပါလေ။ဒါကြောင့်နှစ်ဖက်ဆက်ဆံရေးတိုးတက်မဲ့အခြေအနေကိုတည်ဆောက်နိုင်မှာဖြစ်ပါလေ။တန်တမာရေးလူမှုရေးစီးပွားရေးလူထုအခြေပြုအဖွဲ့အစည်းစတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲကသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရဲ့ဒစိတ်ဒေသအရာပိတ်ဆို့မှုတချို့ကိုတော့ကန့်သတ်ထားရဆဲဖြစ်ပါတယ်။တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလုံးဝအပြုသဘောဆောင်တာလည်းမဟုတ်သလိုလုံးဝအစိုးမြင်တဲ့သဘောလည်းမဟုတ်ပါဘူး။ဒါပေမဲ့အကျိုးစီးပွားနဲ့ရှင်တဲ့အသာစီးရမယ့်အနေအထားအရအပြိုင်ဆိုင်ဆက်ဆံတာလည်းဖြစ်နိုင်တယ်လို့သုံးသပ်မိပါတယ်။အဓိကကြတဲ့တိတာထင်ရှားတဲ့ပိတ်ဆို့မှုတွေကိုရုတ်သိမ်းပြီးတော့မပြောပါတော့တဲ့ပိတ်ဆို့မှုတွေကိုတပြိုင်တည်းကန့်သတ်ထားတာဟာနိုင်ငံအတွင်းအသွင်ကူးပြောင်းရေးရဲ့ဟန်ချက်ကိုထိန်းပေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုထင်ဟပ်စေတာပဲဖြစ်ပါ
တယ
်။ဒါနဲ့အာဆီယံအသင်းကြီးကအမေရိကန်ပြည်ထောင်စုအတွက်ဘယ်လိုများအရေးပါနေတာပါလဲရှင
်? Well that's really a fairly important and this puts Myanmar in context.I know it's quite important for the Burmese Myanmar people to see the normalization and the transition here as the sole fact.
ဒီနေရာမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပဲကြည့်ကြရအောင်ပါ။မြန်မာပြည်သူတွေအနေနဲ့အမေရိကန်နဲ့ပုံမှန်ဆက်ဆံရေးအရေးကြီးတယ်ဆိုတာကိုလက်ခံကြတယ်လို့ယုံကြည်ပါတယ်။သမ္မတဥပမာအစိုးရကအရှိတောင်အာရှဒေသနဲ့ပြန်လည်ဆက်ဆံရေးမှာချင်းကွင်းရှာညှိတဲ့မူဝါဒအရမြန်မာနိုင်ငံနဲ့ဆက်ဆံရေးကလည်းအရေးကြီးတယ်ဆိုတာကိုမြန်မာပြည်သူတွေကိုသိစေချင်ပါတယ်။ရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊ကမ်ဘောဒီးယား၊လာအိုမလေးရှားစတဲ့နိုင်ငံတွေကိုသမ္မတဥပမာတွားရောက်ခဲ့ပါတယ်။နှစ်ပေါင်း90ကျော်အတွင်းအမေရိကန်သမ္မတတဦးအနေနဲ့မလေးရှားနိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခဲ့တာပါ။2012ခုနှစ်နိုဝင်ဘာလတုန်းကသမ္မတဥပမာမြန်မာပြည်ကိုရောက်ခဲ့ပြီးတော့ဒီနှစ်နိုဝင်ဘာမှာလည်းနောက်တစ်ခေါက်ရောက်လာဖို့ရှိပါတယ်။ဒါဟာတိတ်ကိုနိုးကြားတက်ကြွတဲ့ဒီဒေသကိုအမေရိကန်ရဲ့မျိုးဆက်နှစ်ဆက်ကဆက်ဆံရေးပြန်လည်စတင်လိုက်တာလည်းဖြစ်ပါတယ်။အာဆီယံဟာအမေရိကန်ရဲ့စတုဒ္ဒအကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်။အမေရိကန်ရဲ့တခုထီးသောယင်းနှိမ့်နှံမှုအများဆုံးရှိတဲ့နေရာလည်းဖြစ်ပါတယ်။အခြေချနေထိုင်တဲ့အမေရိကန်တွေတစ်နှစ်တခြားတိုးပွားလာတဲ့ဒေသလည်းဖြစ်ပါတယ်။အမေရိကန်တပ်သူတွေမှလည်းအာဆီယံဒေသကကြောင်းသားဥယျာဉ်တစ်နှစ်တခြားတိုးလာတာတွေ့ရပါတယ်။အာဆီယံ7နိုင်ငံရဲ့စီးပွားရေးဟာလည်းကမ္ဘာစံချိန်မီတိုးတက်လာနေပြီးတော့လူကြီးအသင်းတင်းရှိတဲ့အာဆီယံဟာလာမယ့်စနစ်အတွင်းမှာစီးပွားရေးတဟုန်ထိုးတိုးတက်လာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒီချက်တွေကြောင့်အာဆီယံဟာအမေရိကန်အတွက်ပိုပြီးတော့အရေးပါတဲ့ဒေသဖြစ်လာရတာပါ။အမေရိကန်အနေနဲ့အာဆီယံတွင်းရင်းမှုချုပ်ယုံကတဆင့်ပုံမှန်လူထုချင်းချင်းဆက်ဆက်ပေါင်းစည်းရေးရောတရားဝင်အစိုးရချင်းချင်းဆက်ဆက်ပေါင်းစည်းရေးပါလှုပ်ရှားရင်းနဲ့ပတ်ဝန်းကျင်အသစ်ကိုဖန်တီးနေပါတယ်။ဒီရာစုနှစ်ဟာအာရှရာစုနှစ်လို့ဆိုတာထက်ကမ္ဘာရာစုနှစ်လို့ပြောရမှာဖြစ်ပါတယ်။အာရှမှာအရှိတောင်အာရှရဲ့အခမ်းကဏ္ဍကအရေးပါတယ်လို့အရှိတောင်အာရှမှာမြန်မာကလည်းအခရာကြပါလား
Myanmar has the potential to dock itself or to relate to this new dynamism
မြန်မာနိုင်ငံဟာပထဝီအနေထားအရဆိုရင်လူဦးရေတိတ်ထူထားလာတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားမှာတည်ရှိနေပါတယ်ဒါကြောင့်အမေရိကန်နဲ့အဲ့ဒီနှစ်နိုင်ငံရဲ့ဆက်ဆံရေးမှာမြန်မာနိုင်ငံဟာပထဝီနိုင်ငံကြီးအရာအမေရိကန်အတွက်မဟာစီးပွားကြတယ်လို့ဆိုနိုင်ပါလားရှင
Yes, I mean, there's no question that Burma occupies an incredibly strategic context in the so-called Indo-Pacific Maritime Corridor.
ဟုတ်ပါတယ်မြန်မာဟာ Indo-Pacific Maritime Corridor Indo-Pacific ရေကြောင်းဇင်းကြံတစ်လျှောက်မှာတည်ရှိတဲ့အတွက်မဟာဗျူဟာကျတယ်ဆိုတာကတော့မေးခွန်းထုတ်စရာမလိုပါဘူးအနောက်ဘက်မှာတောင်အာရှအရှေ့ဘက်မှာအရှေ့အာရှရှိနေတော့မြန်မာရဲ့အနေအထားကအရေးကြီးပါတယ်လွန်ခဲ့တဲ့စနစ်ကိုပြန်ကြည့်မယ်ဆိုရင်တော့အမေရိကန်ကအဆက်ဆံမလုပ်ဘဲနေခဲ့တဲ့ကတရုတ်နဲ့အိန္ဒိယနိုင်ငံကမြန်မာနိုင်ငံနဲ့ထဲထဲဝင်ဝင်ပါဝင်ပတ်သက်ခဲ့ကြတာပါအခုချိန်မှာတော့ကျွန်တော်အမြင်ပြောရရင်တရုတ်နဲ့မြန်မာအိန္ဒိယနဲ့မြန်မာဆက်ဆံရေးပဲမဟုတ်တော့ပါဘူ ရောဘာနိုင်ငံတွေဂျပန်ကိုရီးယားစတဲ့နိုင်ငံတွေစသဖြင့်မြန်မာအနေနဲ့ကမ္ဘာနဲ့ချီပြီးတော့ဆက်ဆံလာတာတွေ့ရပါတယ်မြန်မာရဲ့မဟာဗျူဟာကျတဲ့အနေထားကဒေတာတွင်းအင်အားကြီးတရုတ်နဲ့အိန္ဒိယတင်မကပါဘူးအရှေ့တောင်အာရှနိုင်ငံတွေနဲ့ရောကမ္ဘာတဝန်းလုံးနဲ့ပါတဖြည်းဖြည်းပေါင်းစည်းနေတာဖြစ်ပါတယ်ဝါရှင်တန်မှာရှိတဲ့ Eastward Center ကနေမြန်မာနိုင်ငံရဲ့အဓိကကျတဲ့ပြည်ပဆက်ဆံရေးအနေထားကိုလေ့လာသုတေသနလုပ်နေပါတယ်တိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်ထိုင်းစင်ကာပူအိန္ဒိယEU ဥရောပသမ္မဂနဲ့ဂျပန်စတဲ့နိုင်ငံအားလုံးဟာမြန်မာနိုင်ငံနဲ့တိတိဆက်ဆံနေကြတာကိုတွေ့ရပါတယ်။ပညာရေး၊လူမှုရေး၊စီးပွားရေးစတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်နေကြတာပါ။ဒါကြောင့်မြန်မာဟာတရုတ်နဲ့အိန္ဒိယကြားမဟာဗျူဟာကျောင်းတွေမကပါဘူး။အာရှနဲ့ပစိဖိတ်ဒေသနဲ့ပိုပြီးတော့ပေါင်းစည်းလာသလိုအာဆီယံအတွက်အရေးပါတဲ့အသင်းဝင်နိုင်ငံတစ်နိုင်ငံအဖြစ်ရပ်တည်နိုင်ပြီလို့ယူဆပါတယ
်
မြန်မာပြည်သူအများစုဒီအောက်ခြေလူတန်းစားကတော့အာဆီယံလူပေါင်းအတိုင်းဝိုင်းဆိုတာကိုသိသိပုံမရကြပါဘူးလေဒီတော့မြန်မာတာဝန်ရှိပုဂ္ဂိုလ်တွေလူလူအခြေပြုအဖွဲ့အစည်းတွေနဲ့တွေ့တဲ့အခါမှာလူလူကိုအာဆီယံနဲ့ပတ်သက်ပြီးတော့အသိပညာပေးဖို့ဘယ်လိုများအကြံပေးချင်ပါလဲရှင
် Well I've been traveling throughout Southeast Asia over the last few weeks I've been to Indonesia Singapore Malaysia
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ Indonesia Singapore နဲ့ Malaysia နိုင်ငံတွေကိုကျွန်တော်ရောက်ခဲ့ပါတယ်မြန်မာတနိုင်ငံနဲ့ဒီလိုဖြစ်နေတာမဟုတ်ပါဘူး။တခြားနိုင်ငံတွေမှာလည်းအောက်ခြေလူထုအများစုကအာဆီယံဆိုတာကိုမသိကြပါဘူး။အမေရိကန်တွေတော်တော်များများကလည်းအာဆီယံကိုမသိကြပါဘူး။ပထမအနေနဲ့ကတော့တနိုင်ငံလုံးအမျိုးသားရေးအသွင်နဲ့အသိပညာပေးရပါမယ်။မြန်မာနိုင်ငံအနေနဲ့အာဆီယံနိုင်ငံတွေထဲမှာတင်မကပဲနိုင်ငံတကာမှာဝင်ဆက်အောင်အရေးပါအရာရောက်အောင်အောင်မြင်အောင်လုပ်ဖို့ဆိုရင်ပြည်သူတွေကြားမှာအင်္ဂလိပ်စကားပြောကျွမ်းကျင်ဖို့စွမ်းရည်မြင်မာရည်လူမှုဘဝဖွံ့ဖြိုးရေးအခြေခံအဆောက်အဦးခိုင်မာရေးစတာတွေလုပ်ပေးဖို့လိုသလိုလူမှုစည်းဝါးကျန်းမာရေးစတဲ့စိန်ခေါ်မှုပြဿနာတွေကိုလည်းဖြေရှင်းနိုင်မှဖြစ်ပါမယ်ဒုတိယအနေနဲ့ကတော့အပေါ်ကတာဝန်ရှိသူတွေကနေဆောင်ရွက်ဖို့ဖြစ်ပါတယ်ဥပမာအခုနယူးယောက်မှာမြန်မာနိုင်ငံသားဝင်ကြီးကအာဆီယံနိုင်ငံသားဝင်ကြီးတွေကိုဦးဆောင်ပြီးတော့ကုလသမဂ္ဂနဲ့အစည်းအဝေးမှာနိုင်ငံတာဝန်ယူဆောင်ရွက်နေတာမျိုးဖြစ်ပါတယ်ဒါဟာအစိုးရကနေအာဆီယံအတိုင်းအဝန်းမှာတာဝန်ယူနေတဲ့သဘောလည်းဖြစ်ပါတယ်မန္တန်ကြီးသုံးခုဖြစ်တဲ့နိုင်ငံရေးတည်ငြိမ်မှုစီးပွားရေးခိုင်မာမှုလူမှုအတိုင်းအဝိုင်းနဲ့ယဉ်ကျေးမှုစတာတွေအတွက်မြို့သားရေးအရာရောဒေသတွင်းအတွက်ပါထည့်သွင်းစဉ်းစားကြဖို့ဖြစ်ပါတယ်။အာဆီယံစီးပွားရေးအတိုင်းအဝန်ရည်မှန်းချက်ကိုလည်းအစပြိုးနေပါပြီ။ရည်မှန်းချက်အတိုင်းအပြည့်အဝအကောင့်ထဲပေါ်လာတော့အလံဝေးနေပါသေးတယ်
။ The process I think will continue but has to start at home here in Burma or in any country for that.
သမရဥပမာကအရှိအရှာထိပ်သီးနေတာကံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုလူဝင်မာလာအတင်းမှာလာဖို့ရှိပါတယ်။လူကြီးမင်းနေနဲ့ဒီကလေးများသမရဥပမာနဲ့များတွေ့ခင်ရခဲ့မယ်ဆိုလို့ရှိရင်သူ့မြန်မာပြည်ကိုမလာခင်မြန်မာအရင်းနဲ့ပတ်သက်လို့ဗာရီများထောက်ခံကြံပေးခြင်းပါတယ်ရှင်
။ Well, if I ever had the chance, I guess I would say first of all that I would congratulate him on the initiative shown by his administration in opening up this relationship.
ပထမဆုံးအနေနဲ့ American အစိုးရရဲ့ထိတွေ့ဆက်ဆံရေးမူအရပြန်လည်ဆက်ဆံနိုင်ခဲ့တာကိုဂုဏ်ယူကြောင်းပြောလိုပါတယ်။တမရဥပမာကမြမအသွင်ကူးပြောင်းရေးကာလကိုအခွင့်ကောင်းယူပြီးတော့ပြန်လည်ဆက်ဆံခဲ့တာလို့ယူဆပါတယ်။ American စနစ်အရလှုပ်လို့ရတာကန့်သက်ထားတာတွေဂျားတွေကထိတွေ့ဆက်ဆံဖို့အစပြိုးနိုင်ခဲ့တာကိုပဲချီးကျူးရမှာပါ။ဒုတိယချက်ကတော့ကျွန်တော်ရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံအရမြန်မာပြည်သူတွေမှာအင်အားတွေစိတ်ဝင်စားမှုတွေအပြည့်ရှိနေတာကိုတွေ့ရပါတယ်။လူငယ်တွေဟာလည်းပြင်ပလောကနဲ့ထိတွေ့ဖို့စိတ်ပြင်းပြနေတာကိုတွေ့ရပါတယ်။မြန်မာပြည်မှာကပြင်ပလောကကထိတွေ့ဆက်ဆံဖို့အရင်အမြစ်ကမရှိသလောက်ရှားပါတယ်။ဆွမ်းဆောင်ရေးကလည်းအကန့်အသတ်တွေရှိပါတယ်။အကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတဲ့နည်းလမ်းတွေရှာဖွေနေကြစေလို့ယူဆပါတယ်။ဒါကြောင့်သမ္မတဥပမာအစိုးရအနေနဲ့မြန်မာလူငယ်တွေရဲ့လိုအပ်ချက်တွေကိုတဖက်တလန်းကထောက်ပံ့ကူညီပေးဖို့ထောက်ခံအကြံပြုကြပါတယ
် Would from my vantage point be good not only for Burma and Myanmar but good for the United States
ကျေးဇူးအများကြီးတင်ပါတယ်ရှင
် Thank you very much Pleasure to be here
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်မကြာခင်တင်ဆက်သွားမယ့်ဒုတိယပိုင်းအစီအစဉ်ကိုဆက်လက်